Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရဲ့2014ခုနှစ်ဇွန်လ25ရက်ဗုဒ္ဓဟူးနေ့မနက်ဖြန်အစီအစဉ်တွေကို line to meter 24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မခွာညိုပါအခုဗုဒ္ဓဟူးမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆွမြတ်မပါရှင်။အီရတ်နိုင်ငံမှာရောက်နေတဲ့ American စစ်ရေးအကြံပေးအဖွဲ့တွေဟာအခြေအနေတွေကိုစတင်သုံးသပ်နေပြီဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့နောက်ထပ်အမျိုးသမီးနဲ့မိန်းကလေး60ကိုလက်နက်ကင်တွေကဖမ်းဆီးသွားပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကြီးညာပေးပါမယ်ရှင်
။အခုမနက်ခင်းအစီအစဉ်မှာအရင်ဆုံးနှားဆရာမယ့်အထဲအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့အီရတ်ခီးစင်မှာဆွန်နီသွေးကြွသဘုံတွေကိုနှိမ်နှင်းရေးဘလို့ကြိုးပမ်းကြမှာပါလဲ
။ As everybody knows, this is a very critical time for Iraq as a whole. And the government formation challenge
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီပြောပြသွားတာပါတခါမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့မြန်မာပြည်နိုင်ငံရေးအခြေအနေနောက်ကျောင်းပြန်လည်နိုင်တဲ့အခြေအနေရှိနေပြီလားဆိုတဲ့သုံးသပ်ချက်တွေနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ဘဲချက်နဲ့ထောက်ပြပေးချခဲ့ပါသလဲတခါပင်လယ်စာအတင်ပို့ဆုံးဖြစ်တဲ့အိန္ဒိယချင်းထိုင်းနိုင်ငံရဲ့စီးပွားရေးအခြေအနေဟာအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာကြောင့်ဘလို့သက်ရောက်မှုရှိနေပါသလဲကမ္ဘာလုံးဆိုင်ရာအတိုင်းအတာနဲ့ပြောရင်တဘာဝဘီအန်ဒီအေတွေ80ရာနှုန်းလောက်ရင်ဆိုင်နေရတဲ့အာရှတိုက်မှာဆုံးရှုံးမှုတွေနေပါအောင်ဘလို့ဆောင်ရွက်ကြမလဲစတဲ့သတင်းဆောင်ပါတွေပြောပြပေးသွားမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့ဇွန်လ25ရက်ဗုဒ္ဓနေ့မနေ့ပဲထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညုံတို့ကကြီးညာပေးကြပါမယ်ရှင
်အီရတ်နိုင်ငံမှာတပုံထနေတဲ့ဆူနီစစ်သွေးကြွတွေကိုနှိမ်နှင်းနိုင်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကစစ်ရေးအကြံပေး300အထိဆေလွှတ်မယ်လို့ကတိပြုထားတဲ့အထက်ကပထမအဖွဲ့ဟာဒီအီရတ်မှာဖြစ်နေတဲ့အခြေအနေတွေကိုစတင်သုံးသပ်နေပါပြီ။အီရတ်နိုင်ငံထဲမှာရှိနေပြီးသားစစ်ရေးအကြံပေး40ပါဝင်တဲ့အထူးစစ်စင်ရေးအဖွဲ့နှစ်ဖွဲ့ရဲ့လုပ်ငန်းတွေအင်္ဂါနေ့မှာစတင်ခဲ့တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူရေဒတ်ဗိုလ်ချုပ်ကြီးဂျွန်ကာဘီကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာအလေချမ်းဒေသစစ်ဌာနချုပ်ကနေနောက်ထပ်ရောက်လာတဲ့စစ်သည်90ဟာလဲဘန်ဂဒက်မြို့တော်မှာပူတွဲကုတ်ကဲရေးစင်တာဖွင့်ဖို့လုပ်နေပြီလို့ရေဒတ်ဗိုလ်ချုပ်ကြီးကာဘီကပြောပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာလဲနောက်ထပ်အဖွဲ့၄ဖွဲ့ရောက်လာဖို့ရှိနေပြီးတော့သူတို့ရောက်လာရင်စုစုပေါင်းအမေရိကန်စစ်မှုထမ်း200နီးပါးဖြစ်သွားမှာဖြစ်ပါတယ်။အီရတ်နိုင်ငံအပေါ်ကနေပြီးတော့လေကြောင်းနဲ့ထောက်လှမ်းမှုတွေကိုလဲအမေရိကန်ကလုပ်နေပါတယ်။မျိုးတွေကိုတိုက်ခိုက်သိမ်းပိုက်နေတဲ့စစ်သွေးကြွတွေကိုအီရတ်တပ်တွေကတိုက်ခိုက်နေတာနဲ့အတူဖြစ်နေတဲ့လုံခြုံရေးအခြေအနေတွေကိုတည်တည်ချာချာသိနိုင်ဖို့အတွက်အမေရိကန်လေယာဉ်တွေတနေ့ကိုအခေါက်30ကနေပြီးတော့35ခောက်ပြန်တန်းထောက်လှမ်းနေတာပါ။အယ်ခိုင်ဒါကနေခွဲထွက်လာတဲ့ဆူနီစစ်သွေးကြွအစ္စရေးအဖွဲ့တွေကမျိုးတွေကိုတိုက်ခိုက်သိမ်းပိုက်နေတာဖြစ်ပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘိုနိုပြည်နယ်တွင်းမှာတော့ဒီအစ္စလာမစ်တွေလို့ယူဆတဲ့စစ်သွေးကြွတွေကနောက်ထပ်လူအစုလိုက်ပြန်ပြီးဆွဲမှုတက်ကိုထပ်မံပြုလုပ်ခဲ့ပါတယ်။ဘိုကိုဟာရမ်စစ်သွေးကြွတွေကနေပြီးတော့အဲ့ဒီဒေသမှာပဲကျောင်းသူ200ကျော်ကိုပြီးခဲ့တဲ့ဧပြီလအတွင်းကပြန်ပြီးဆွဲမှုလုပ်ခဲ့တာပါ။တနက်သမားတွေဟာမိန်းကလေးငယ်နဲ့အမျိုးသမီး60နောက်ယောက်ျားလေး30ကျော်လောက်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ဒေသတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။ပြည်내မြို့တော်ဖြစ်တဲ့ Maiduguri နဲ့ကီလိုမီတာ100လောက်ပဲဝေးတဲ့ကျေးရွာချွတ်ကိုဒီလက်နက်ကင်တွေကပြီးခဲ့တဲ့အင်္ဂါနေ့ကမနေ့အင်္ဂါနေ့ကဝင်းရောက်စီးနှင်းပြီးတော့ခုလိုဖမ်းဆီးပြန်ပြေးဆွဲမှုလုပ်ခဲ့တာပါတက်ခိုက်မှုအတွက်မှာပဲတနက်သမားတွေဟာကျေးရွာသား4ဦးထက်မနည်းကိုပြစ်ခတ်ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမျိုးပြန်ပြေးဆွဲမှုဖြစ်ခဲ့တယ်ဆိုတာကိုနိုင်ဂျီးရီးယားလူညွန်ရေးဌာနကအရာရှိသူကလည်း VOA ကိုအတည်ပြုပြောပါတယ်ဒါပေမဲ့လို့လူရည်အတွက်ဘလောက်ပျောက်ဆုံးနေတယ်ဆိုတာကိုတော့အတည်ပြုလို့မရသေးဘူးလို့အမိမဖော်လို့တဲ့အဲ့ဒီအရာရှိကပြောပါတယ်ပြန်မဆွဲမှုဘယ်သူလုပ်တယ်လဲဆိုတာကိုထုတ်ဖော်ပြောဆိုတာတော့မရှိသေးပါဘူး။ဒါပေမဲ့လို့အဲ့ဒီဒေသအတွင်းမှာတိုက်ခိုက်မှုတွေပြန်ပြီးဆွဲမှုမျိုးတွေကိုရင်းနှုံးတဲ့ကဘိုကိုဟာရန်စစ်သွေးကြွတွေကပြုလုပ်နေကြမှုလို့ဘိုကိုဟာရန်စစ်သွေးကြွတွေရဲ့လက်ချက်ပဲလို့အများကယူဆကြပါတယ်ခင်ဗျာ
။ဆူဒန်နိုင်ငံမှာအစ္စလမ်ဘာသာကိုစွန့်ပယ်တယ်လို့ဆွဆွဲခံထားရတဲ့ခရီးယားအမျိုးသမီးကိုအကျဉ်းထောင်ကနေပြီးပြန်လွှတ်ပေးပြီးတော့နောက်တရက်မှာပဲပြန်လည်ဖမ်းဆီးခဲ့တာမဟုတ်ဘူးလို့ဆူဒန်နိုင်ငံသားရေးဌာနတာဝန်ရှိသူတယောက်ကညင်းပယ်ခဲ့ပါတယ်။မေရီယမ်ယာယာအီဘရာဟင်ကိုပြန်လွှတ်ပေးဖို့အယူခံတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာဒေါသထွက်နေကြတဲ့ဆွေမျိုးတွေရဲ့ရန်ကနေကာကွယ်ဖို့အတွက်ပြောပြလို့မရတဲ့နေရာတစ်ခုစီခေါ်သွားခဲ့တာဖြစ်တယ်လို့ဒီနိုင်ငံသားရေးယုံတာဝန်ရှိသူဒေါက်တာဆာဒက်အယ်မဂလီက VOA နဲ့မေးမြန်းကမှပြောကြားပါတယ်။အဲ့ဒီအမျိုးသမီးဟာအခုဆိုရင်နိုင်ငံတည်းမှာတောင်ရှိချင်မှရှိတော့မယ်လို့ဆိုပါတယ်အင်္ဂါနေ့အစောပိုင်းတုန်းကမေရီယမ်ယာယာအီဘရာဟင်ကသူ့မိသားစုနဲ့အတူနိုင်ငံသားသွားတဲ့လေယာဉ်ပေါ်တက်ခံပြီးခါတွန်းမြို့လေးစိတ်မှာဒီလုံခြုံရေးတွေဖမ်းဆီးသွားတယ်လို့သူ့ရဲ့ရှေ့နေတွေကပြောခဲ့တာပါအ အီဗရာဟမ်နဲ့ဒီခမွန်ဒန်နီယယ်ဝါနီအပြင်သူတို့ကလေးငယ်နှစ်ယောက်ကိုလုံခြုံရေးအရာရှိတွေကလေးစိတ်နားကနေရာတစ်ခုစီခေါ်သွားတယ်လို့ရှေ့နေတွေကပြောပါတယ်။ခမွန်ဖြစ်သူဝါနီဟာဒီအမေရိကန်နိုင်ငံသားဖြစ်ပါတယ်။အီဗရာဟမ်ပြန်လွတ်လာတယ်ဆိုတာသိရပေမဲ့သူတို့မိသားစုဆူဒန်နိုင်ငံအပြင်ထွက်သွားပြီဆိုတာအတိမပြုတ်နိုင်သေးဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကပြောကြားခဲ့ပါတယ်ရှင
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ9.25kHz 12.23 9.32kHz 32.25kHz 39.25kHz 9.25kHz 9.25ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပေါ်ထုံးနေမနေ့ဖက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ယူကရိန်းစစ်ရဟတ်ယာဉ်တစ်စင်းကိုရုရှားနိုင်ငံရဲ့နယ်စပ်နားမှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပစ်ချခဲ့လို့စစ်မှုရန်6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ယူကရိန်းကပြောပါတယ်။ကိုပိုင်အုပ်ချုပ်ရေးတောင်းဆိုတိုက်ခိုက်နေတာယာယီရပ်ထားမယ်လို့သဘုံတွေဘက်ကပြောကြားပြီးတော့တရက်တောင်မပြည့်ခင်မှာပဲ Slovyansk မြို့နားမှာဒီရဟတ်ယာဉ်ပစ်ချခံခဲ့ရတာဖြစ်ပါတယ်။ယူကရိန်းအစိုးရကပြီးခဲ့တဲ့တောက်ကြနေတဲ့ကသတင်းတစ်ပတ်ကြာအပြည့်ခတ်ရက်ဆဲမယ်လို့ကြေညာထားတာပါ။ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုရဲ့ကြေညာချက်ထဲမှာတော့သဘုံတွေဟာသူတို့ဘက်ကငြင်းငြင်းရေးကန့်လန့်ချက်ကိုသူတို့ဘာသာဖောက်ဖျက်တယ်လို့ပြောကြားခဲ့ပါတယ်။တိုက်ခိုက်လာရင်စဉ်းစားမနေပဲပြန်လည်ပစ်ခတ်ဖို့အတွက်ကိုလည်းအစိုးရတပ်တွေကိုသမ္မတကအမိန်ပေးခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့ရုရှားတပ်တွေဝင်ရောက်တိုက်ခိုက်နိုင်အောင်လို့သမ္မတအမိန်ပေးခွင့်လွှတ်တော်ကပေးထားတာပြန်လည်ရုပ်သိမ်းပေးဖို့အတွက်ရုရှားသမ္မတဖလာဒီမီယာပူတင်ကအင်္ဂါနေ့အစောပိုင်းကတော့အထက်လွှတ်တော်ကိုတောင်းဆိုခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံမှာယာယီကနေပြီးတော့ဖေရှားခံခဲ့ရတဲ့ဝန်ကြီးချုပ်ဒီကမှာဝန်ကြီးဟောင်းတယောက်ကနေပြီးတော့အာနာသိန်းစစ်ဆူရကိုဆက်ကျင်တဲ့လှုပ်ရှားမှုအနေနဲ့လူခွေးနဲ့ဒီမိုကရေစီအတွက်လွတ်လပ်တဲ့ထိုင်းလူမျိုးများအဖွဲ့ဆူပြီးတော့ဖွဲ့လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်တော်ဘာလက်ထက်တုန်းကပွေထိုင်းပါတီရဲ့ခေါင်းဆောင်ဟောင်းဂျရပွန်ယန်ဆူဝန်ကဒီအဖွဲ့ဖွဲ့စည်းလိုက်တဲ့ကြောင်းအင်္ဂါနေ့ကအိတ်ဖွင့်ပေးစာထဲမှာကြေညာသွားတာပါ။ဒီမိုကရေစီနီလာနဲ့မဟုတ်ဘဲနဲ့နိုင်ငံရေးမှာနေရာယူဖို့ကြိုးစားနေတဲ့စစ်တပ်ပေါ်မှာပြည်တွင်းကရောပြည်ပကပါဆန့်ကျင်သွားဖို့စီရင်လှုပ်ရှားသွားမယ်ဆိုပြီးတော့သူကပြောပါတယ်။ဒီကြေညာချက်ကိုဒီယာယီနိုင်ငံရေးဝန်ကြီးဖြစ်တဲ့စီဟာဆက်ဘုကက်ခရောင်းကပယ်ချခဲ့ပြီးတော့ထိုင်းနိုင်ငံမှာတရားဝင်အစိုးရတစ်ခုတည်းရှိတယ်လို့ပြောခဲ့ပါတယ်။ပွေထိုင်းပါတီကလည်းဒီလှုပ်ရှားမှုဖွင့်တဲ့သူတို့ဘာမှပတ်သက်မှုမရှိဘဲနဲ့လက်ရှိအာဏာသိမ်းအစိုးရကညဉ့်ညံ့တည်ငြိမ်အောင်လုပ်နေတဲ့အစီအစဉ်တွေကိုသူတို့အနှောက်အယှက်ဖြစ်အောင်လုပ်မှာမဟုတ်ဘူးဆိုပြီးတော့ကြေညာချက်ထုတ်သွားပါတယ်။ Mr. Jerobon ဟာအာဏာသိမ်းအစိုးရစီကိုသတင်းပို့ဖို့ပြက်ကွက်ခဲ့တဲ့အတွက်ဖမ်းရမ်းထုတ်ချင်းခံထားပါတယ်။လောလောဆယ်သူဘာမှရှိနေတယ်ဆိုတာကိုတော့တိကျမသိရသလိုသူရဲ့အဖွဲ့အစည်းအစ်စ်အနေနဲ့ဗမာချေဆိုင်ပြီးတော့အစိုးရစန့်ကြီးလှူရှားမှုတွေကိုဘယ်လိုလုပ်မလဲဆိုတာကိုလည်းသိချာချာမသိရသေးပါဘူးခင်ဗျာ
။ဗီယက်နမ်နိုင်ငံမှာတော့ပြီးခဲ့တဲ့လတုန်းကတရုတ်စန့်ကျင်ဆန္ဒပြမှုတွေအတွင်းမှာဖျက်ဆီးခံခဲ့ရတဲ့ထိုင်ဝမ်နဲ့တရုတ်ပိုင်ကုမ္ပဏီတွေအပါအဝင်ဒီကုမ္ပဏီပေါင်း140နီးပါးအတွက်အစိုးရကကဏ္ဍဦးရောကြီးဒေါ်လာ9တန်းကျော်ရောကြီးပေးခဲ့ရပါတယ်။ဆန္ဒပြမှုတွေဟာတချို့နေရာတွေမှာထိမနိုင်သိမ်းမရဖြစ်ခဲ့ပြီးတော့ဒီတရုတ်အလုပ်သမား2ယောက်ထက်မနည်းလဲသေဆုံးခဲ့ပါတယ်။အကြမ်းဖက်ဖျက်ဆီးမှုတွေမှာပါဝင်ပတ်သက်သူလူပေါင်း1,000+ကိုဖမ်းဆီးခဲ့တယ်လို့အစိုးရကဆိုပါတယ်။နှစ်ပေါင်းများစွာအတွင်းဆိုးဆုံးဖြစ်ခဲ့တဲ့ဒီအကြမ်းဖက်ဖျက်ဆီးမှုတွေမှာထိခိုက်ခဲ့တဲ့လုပ်ငန်းတွေပြန်လည်တည်ထောင်နိုင်ရေးအတွက်အခွန်ဆိုင်းပေးထားတာမျိုးတွေလုပ်ပြီးတော့အကူအညီပေးဖို့ဗီယက်နမ်အစိုးရကလည်းကတိပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီတောင်တရုတ်ပင်လယ်ထဲမှာတရုတ်တို့ကရေနံတူးစင်လာရောက်ထားရှိတာဟာဗီယက်နမ်နိုင်ငံရဲ့အချုပ်ချာအာဏာကိုအကြီးအကျယ်ချိုးဖောက်တာဖြစ်တယ်လို့ဗီယက်နမ်လွှတ်တော်ကပြောကြားခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲမှာတင်းမာနေတဲ့ကိစ္စအတွက်လွှတ်တော်ကဆုံးဖြတ်ချက်တစ်ခုခုချဖို့အတွက်လွှတ်တော်အမတ်တချို့ကအကြံပြုခဲ့ပေမဲ့လွှတ်တော်ကဘာမှဆုံးဖြတ်ချက်မချခဲ့တဲ့အတွက်ပြည်သူတွေကြားမှာတော့အမြင်အမျိုးမျိုးထွက်ပေါ်နေပါတယ်ရှင်
။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကမ်မရော့ရဲ့ပြောခွင့်ရသူဖြစ်လာတဲ့အရင်ဗြိတိန်တက်ပလိုက်သတင်းကြောင်အေဒါဟောင်းတူကိုလူစိတ်ဝင်စားမှုများတဲ့သတင်းတွေကိုရယူဖို့အတွက်သူဟာတယ်လီဖုန်းချက်လက်တွေခိုးဖောက်ဝင်ယူရတဲ့ဆိုတဲ့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပါတယ်။နောက်ထပ်အေဒါတူကတော့အဖြစ်ကနေပြီးတော့ကင်းလွတ်ခွင့်ရခဲ့ပါတယ်။Anti-corruption ဟာဒီဗြိတိန်တော်ဝင်မိသားစုတွေနိုင်ငံရေးသမားတွေထင်ရှားကြောက်ကြသူတွေနဲ့ရာဇဝတ်မှုကျူးလွန်ခံခဲ့ရသူတွေရဲ့ဖုန်းတွေကိုကြားဖြတ်နားထောင်ဖို့ကြိုးပမ်းနေဆိုပြီးတော့လန်ဒန်တရားရုံးတစ်ခုကနေပြီးတော့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြစ်ဒဏ်စီရင်ချက်ချရင်တော့သူဟာထောင်ဒဏ်2နှစ်နဲ့ဒဏ်ကြေးပေးဆောင်ရမှာဖြစ်ပါတယ်။ Corruption ဟာ2008ခုနှစ်ကနေပြီးတော့2011ခုနှစ်အထိမီဒီယာလုပ်ငန်းရှင်ကြီး Rupert Murdoch ပိုင်ဆိုင်တဲ့ News of the World ဆိုတဲ့ tablet journal အေဒါဖြစ်နေဆောင်ရွက်ခဲ့သူဖြစ်ပါတယ်။အဲ့ဒီ journal ကတော့အခုမရှိတော့ပါဘူး။နောက်ပိုင်းမှာတော့ဒီ Mr. Cameron ရဲ့ပြန်ကြားရေးအရာရှိဖြစ်နေဆောင်ရွက်ပါတယ်။ Cool Sangul ကားရန်ခန့်ထားမိတဲ့အတွက်သူ့အနေနဲ့တောင်းပန်ပါတယ်လို့ Mr. Cameron ကဒီတရားစီရင်ချက်ထွက်လာပြီးမှပြောပါတယ်။မာဒော့ရဲ့ဒီကိုရေးအရာရှိလုပ်ခဲ့သူဖြစ်တဲ့ Rebecca Brooke ကိုတော့ဆွဲချက်တွေကနေပြီးတော့ကင်းလွတ်ခွင့်ပေးခဲ့ပါတယ်။သူမဟာ Cool San ရဲ့လက်ထောက်ဖြစ်နေဒီဂျာနယ်ကိုတီးဖြတ်လုပ်ကင်ခဲ့သူဖြစ်ပါတယ်ခင်ဗျာ။
ဘရာဇီးလ်နိုင်ငံမှာကစားနေတဲ့ဒီကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာအင်္ဂါနေ့ကအုပ်စုစီနဲ့ဒီနောက်ဆုံးပွဲစဉ်တွေကန်ခဲ့ပါတယ်။အီတလီနဲ့ယူရဂွိုင်းပွဲမှာဒီယူရဂွိုင်းအသင်းကအီတလီအသင်းကိုတကောဂိုးမရှိနဲ့နိုင်သွားတဲ့အတွက်ရှုံးထွက်အဆင့်ကိုတက်သွားပါတယ်။ကမ္ဘာဖလားချန်ပီယံ၄ချိန်ဖြစ်ပွားတဲ့အီတလီကတော့အုပ်စုအဆင့်မှာနဲ့ထွက်သွားရပြီဖြစ်ပါတယ်။ယူရဂွိုင်းအသင်းကဒီဒီယေဂိုဂေါ်ဒင်က82မိနစ်ကြာမှသွင်းနိုင်ခဲ့တာပါ။ဒီပွဲမှာလူးဝစ်ဆွာရက်စ်ကအီတလီအသင်းကဂျော်ဂျီယိုကလီနီရဲ့ပခုံးကိုကိုက်လိုက်တဲ့ပုံမျိုးတွေ့ခဲ့ရပါတယ်။ကလီနီကလည်းသူ့ရဲ့ပခုံးကိုပြပြီးတော့ဒိုင်းကိုတိုင်ခဲ့ပေမဲ့ဒိုင်းကဖြစ်ခဲ့တဲ့အချိန်မှာမမြင်လိုက်တဲ့အတွက်အရေးမယူခဲ့ပါဘူး။တကယ်သာလူးဝစ်ဆွာရက်စ်ကကိုက်ခဲ့တယ်ဆိုရင်တော့ဒါဟာ3ချိန်မြောက်ကိုက်မှုဖြစ်ပြီးတော့ FIFA အုပ်ချုပ်ရေးအဖွဲ့ကအရေးယူမယ်ဆိုရင်ပွဲပေါင်း24ပွဲဒါမှမဟုတ်ရင်2နှစ်ဘောလုံးကန်ကွင်းတားမြစ်ခံရမှာဖြစ်ပါတယ်။အီတလီအသင်းထွက်သွားရတဲ့အတွက်အီတလီအသင်းနေပြစီဆာဘရန်ဒယ်လီနဲ့အီတလီဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဂျန်ကာလိုအဘာတီရိုကတော့ရာထူးတွေတာဝန်တွေကနေနှုတ်ထွက်တဲ့အကြောင်းကြေညာခဲ့ပါတယ်။တခါနောက်အုပ်စုဒီတဲကအင်္ဂလန်နဲ့ကော့စတာရီကာတို့ပွဲမှာတော့အကိုမရှိသေးသေးကြပြီးတော့ကော့စတာရီကာကအုပ်စုဒီရဲ့အုပ်စုဘူအဖြစ်နဲ့ရှုံးထွက်အဆင့်ကိုတက်သွားပါတယ်။တခါအုပ်စုစီကကိုလံဘီယာနဲ့ဂျပန်ပွဲမှာကိုလံဘီယာက၄ဂိုးတကိုးနဲ့နိုင်ပါတယ်။Greece နဲ့ Ivory Coast မှာတော့ Greece က2ဂိုးတကိုးနဲ့နိုင်ပါတယ်။ဒါကြောင့်အုပ်စုစီမှာ Colombia ကအုပ်စုဘူအဖြစ်နဲ့ရှုံးထွက်အဆင့်ကိုတက်သွားသလို Greece ကလည်းရှုံးထွက်အဆင့်ကိုပထမဆုံးအကြိမ်တက်သွားပါတယ်ရှင်။ Direct from Washington The Voice
of America VOA 2014ခုနှစ်ဇွန်လ25ရက်ဗုဒ္ဓဦးနေ့မနေ့ပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညိုတို့ကြီးညာပေးခဲ့ကြတာပါ။ဒီကနေ့မနေ့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်နိုင်ငံသားယဝင်ကြီးဂျွန်ကယ်ရီရဲ့အီရတ်ခီးစဉ်ကိုပြောပြပေးပါမယ်ရှင်။အမေရိကန်နိုင်ငံသားယဝင်ကြီးဂျွန်ကယ်ရီဟာအင်ကာနေကကာတစ်ကောင်ဆာမဆုဒ်ဘာဇာနီနဲ့တွေ့ဆုံပြီးဆွန်နီစစ်သွေးကြွသဘုံတွေကိုဟန်တားနှိမ်နင်းနိုင်ရေးအတွက်ဘက်ဂရက်မှာရှိနေတဲ့အစိုးရနဲ့နီနီကက်ကက်ပူးပေါင်းဆောင်ရွက်သွားဖို့ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းပြောခဲ့ပါတယ်။ဒါဆိုရင်အီရတ်ကနေမထွက်ခါမီဝင်ကြီးကယ်ရီအနေနဲ့အီရတ်ကောင်ဆောင်တွေနဲ့တွေ့ဆုံခဲ့တဲ့တပ်တမန်ရေးနောက်ဆုံးကြိုးပမ်းမှုလည်းဖြစ်ပါတယ်။ VOA သတင်းတောက်အက်ဒရက်ယူရနီယန်ကိုင်ရိုကနေပေးပို့ထားတဲ့သတင်းဆောင်ပါကိုတော့ဒေါ်လာလတန်ကပြောပြပေးပါအောင်ရှင
်။ဒီလိုမျိုးပိုင်းရှိခရစ်စတန်မှာနိုင်ငံခြားရေးဝန်ကြီးကယ်ရီရဲ့ခီးစဉ်ဟာအိုက်ဆယ်လို့တူကောက်ခေါ်တဲ့အီရန်နဲ့ဆီးရီးယားအစ္စလာမစ်နိုင်ငံထူထောင်ရေးစစ်သွေးကြော်တွေကတီခရစ်မြို့မြောက်ပိုင်းဘီဂျီရှိအီရတ်ရဲ့အကြီးဆုံးရေနံချဲ့စစ်ရုံကြီးကိုသိမ်းပိုက်လိုက်ပြီးဆိုတဲ့အတိမပြုနိုင်တဲ့သတင်းတွေထွက်ပေါ်နေခြင်းနဲ့တိုက်ဆိုင်နေတာဖြစ်ပါတယ်။လောလောဆယ်ဘီဂျီကိုဘယ်သူကထိန်းချုပ်ထားတယ်ဆိုတာကိုတော့ VOA ကတိကျအတိမပြုနိုင်သေးပါဘူး။ဆိုင်ရှိနေတဲ့ခွမ်လို့ခေါ်တဲ့အီရတ်နေဆက်မြို့ကိုစစ်သွေးကြွတွေထိန်းချုပ်ခဲ့ပြီးဘုံကျဲတိုက်ခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတူရိုက်ကူးထားတဲ့ဗီဒီယိုအရသိရပါတယ်။မြင်းမြင့်တက်တီတွေကတော့ serious စစ်လီရင်တွေဟာစစ်သွေးကြွတွေစခန်းချထားတဲ့နေရာတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့ကြတယ်လို့ဆိုပါတယ်။ခရစ်စတန်မာဝင်ကြီးကယ်ရီကကတ်ကောင်ဆောင်မဆုဒ်ဘဇာနီနဲ့တွေ့ဆုံခဲ့ရမှာစစ်သွေးကြွတွေကိုကူညီတိုက်ခိုက်ပေးခဲ့တဲ့တွေ့ကျေးဇူးတင်စကားပြောကြားခဲ့ပါတယ်။လက်ရှိပဋိပက္ခဖြစ်ရှင်ရေးဟာဘက်ဒက်မှာဘယ်ပေါင်းစုံပါဝင်တဲ့အစိုးရဖွဲ့စည်းနိုင်ရေးပေါ်မှာမူတည်တယ်လို့လည်းဝင်ကြီးကယ်ရီကပြောခဲ့ပါတယ်
။ As everybody knows, this is a very critical time for Iraq as a whole. And the government formation challenge is the central
challenge. ဒီကြရဲ့အတိုင်းပါပဲ။ဒီချင်းဟာအီရတ်အတွက်သိက္ခူရေးကြီးတဲ့အချိန်ရောက်နေပါပြီ။ဆူရဖွဲ့စည်းနိုင်ရေးဟာကျွန်တော်တို့ရင်ဆိုင်နေရတဲ့အဓိကကဲဆတ်မှုပါမကြသေးမီရက်တွေတွင်းကကတ်ဒေသမှာတပ်သားတွေရဲ့လူမျိုးရေးပူးပေါင်းဆောင်ရွက်မှုတွေဟာဒီ ISIL Islamic စစ်သွေးကြွတွေနဲ့ပတ်သက်ပြီးတော့စီးတားတဲ့နေရာတကယ့်ကိုအရေးပါခဲ့တယ်လို့ပဲအီရတ်လူမျိုးရေးတပ်ဖွဲ့တွေကလည်းအထောက်ကူအချို့ပေးနိုင်ခဲ့ပါတယ
်ဒါပေမဲ့လို့ Mr. Bazani ကတော့အီရတ်တပ်ဖွဲ့တွေနဲ့ပူးပေါင်းဖို့သတိနဲ့တုံ့ပြန်ခဲ့ပါတယ
် لكن لا يمكن ان نقاتل بدون ان يكون هناك
Mr. Bazani Arab Badas ကနေပြောကြားသွားတာကတော့ရှင်းလင်းပြသတဲ့အနက်ကမရှိဘဲစစ်သွေးကြွတွေကိုတိုက်ခိုက်ဖို့မဖြစ်နိုင်တဲ့အကြောင်းပြည်စုံတဲ့သဘောတူညီမှုအပြင်နိုင်ငံရေးအရပြဿနာအဖြေရှာရမှလည်းပြသတဲ့သဘောတူညီမှုရရှိဖို့လိုတယ်လို့ Mr. Bazani ကပြောသွားတာဖြစ်ပါတယ်။ Iraq ကောင်ဆောင်တွေကြားနိုင်ငံရေးအရသဘောတူညီမှုမရရှိဘဲသမ္မတ Barack Obama နေနဲ့ Iraq ဝန်ကြီးချုပ် Nouri al-Maliki အစိုးရကိုလေကြောင်းကနေအကူအညီပေးနိုင်ဖို့ မဖြစ်နိုင်ဘူးလို့ဝင်ကြီးကယ်ရီက CBS American ရုပ်သံလွှင့်ကိုပြောကြားခဲ့ပါတယ်။လက်ရှိအီရတ်စူရိုင်အနေနဲ့စီးလုံးညီညွတ်မှုကိုမပြနိုင်ဘဲသမ္မတဥဘာမားကလေကြောင်းကနေကူညီတိုက်ခိုက်မှုပေးဖို့အမိန့်ပေးခဲ့မယ်ဆိုရင်တာဝန်မဲ့တဲ့လုပ်ရဖြစ်လိမ့်မယ်လို့ဝင်ကြီးကယ်ရီကပြောခဲ့ပါတယ်။ဇူလိုင်လ1ရက်နေ့ဖွဲ့စည်းပုံခြေကံဥပဒေရဲ့ကန့်သတ်ရဲ့အမိအစိုးရတစ်ဖွဲ့နိုင်လိမ့်မယ်လို့ဝန်ကြီးချုပ်မာလကီကအလေးအနက်ပြောခဲ့ပါတယ်။ဒါပေမဲ့လို့လည်းသူနိုင်ငံမှာဆူနီနဲ့ရှီယာမွတ်စလင်တို့ရဲ့တစ်ဖက်နဲ့တစ်ဖက်အကဲဆတ်မှုတွေတိုးနေတာကိုသူရင်ဆိုင်နေရတာလည်းဖြစ်ပါတယ်။သူနိုင်ငံတို့ရဲ့အဓိကနိုင်ငံရေးရာချောင်းဝင်ဆောင်ရွက်ပေးနေတဲ့အီရန်ရဲ့ထောက်ခံမှုကိုလည်းမစ္စတာမာလကီအနေနဲ့မရနိုင်သေးပဲရှိနေတာတွေ့ရပါတယ်။
နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္ဂနွေညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA American တန်ရဲ့ဗုဒ္ဓနေ့မနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်နဲ့စပါရစေပြီးခဲ့တဲ့သတင်းပတ်တွေအတွင်းမဟာတန်တီတုကကြောင်ဖြစ်ရတဲ့စာနယ်ဇင်းတချို့ကိုရဲအထူးတပ်ဖွဲ့ကခေါ်ယူမေးမြန်းခဲ့တဲ့အခြေအနေတွေကြောင့်မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာနောက်ကျောင်းပြန်လည်ဖို့အလားအလာဖြစ်နေပြီလားဆိုတဲ့စိုးရိမ်ချက်တွေကိုသမရရဲ့ပြောရေးဆိုခွင့်ရှိသူကပယ်ချခဲ့ပါတယ်။မူပြောင်းပြီးလူဟောင်းတွေနဲ့ပြုပြင်ပြောင်းလဲရေးကိုအကောင့်ထဲပေါ်နေတာကြောင့်ငကိုတဲကအသားကျခဲ့ပြီးသားလုံနီးလုံဟန်တွေအခုချိန်ထိတွေ့နေရတာဖြစ်တယ်လို့သုံးသက်တာမျိုးလည်းရှိပါတယ်။အပြည့်စုံကိုတော့ VOA ရဲ့ရန်ကုန်သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်။အသင်ကူပြောင်းရေးကာလအတွင်းမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအမျိုးသားပြန်လည်ရင်ကြားစေရေးအတွက်သမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့ရည်မှန်းချက်ထားလှုပ်ဆောင်နေတယ်လို့အချိန်ချင်းပြောဆိုနေပေမဲ့ဒီဇွန်လအတွင်းမှာဖြစ်ခဲ့တဲ့မဟာတဏိဒုက္ခဖုံးတော်ကြီးကြောင့်ကိစ္စတန်ဃာတော်တွေကိုအတ္တမလူဝင်လဲဖမ်းဆီးတဲ့ကိစ္စနဲ့သတင်းမီဒီယာတွေကိုသတင်းရက်တက်ဖွဲ့ကပြင်းပြမှုတွေလုပ်ခဲ့တဲ့ကိစ္စတွေကတော့တိုင်းပြည်အတွက်စိုးရိမ်စရာအနေထားဖြစ်တယ်လို့မြန်မာအရေးလိလသူတွေကပြောဆိုပါတယ်။တန်ဃာတော်တွေကိုအင်အားသုံးဆောင်ရွက်ခဲ့တဲ့ကိစ္စနဲ့စာနယ်ဇင်းတွေကိုခေါ်ယူမြင့်မြတ်တဲ့ကိစ္စတွေဟာဆိုရင်လက်ရှိမြန်မာနိုင်ငံမှာပြတ်ထန်းထားတဲ့2008ဖွဲ့စည်းပုံရကြည့်မယ်ဆိုရင်လည်းကိုက်ညီမှုမရှိသလိုပြင်းပြပြောင်းလဲရေးအမျိုးသားပြန်လည်ရင်ညာစီရေးတွေဆောင်ရွက်နေမှုမှာနောက်ကျောင်းပြန်နိုင်တဲ့သဘောထည်တောင်စိုးရိမ်စရာကောင်းတယ်လို့မြန်မာအရေးလိလသုံးသက်သူဒေါက်တာရမျိုးသိန်းက VOA ကိုပြောပါတယ်
။ဒီလိုပုံစံမျိုးဆက်ပြီးတို့ချိလန်နေလှမ်းလာမယ်ဆိုလို့ရှိရင်ဒီမြန်မာအစိုးရရဲ့ဒီမိုကရေစီပြုပြင်ကြောင်းလေးလေးနဲ့ဒီအမျိုးသားပြန်လည်တင်းမြတ်ရေးလုပ်ငန်းစဉ်တွေပေါ်မှာဟိုတန်တရားချစ်ပွဲနေထားတွေကိုတွေ့ရတယ်ပေါ့ဗျာအဲနောက်တစ်ဖက်ကခုနပြောတဲ့ဘုရားဘာသာဒီရဟန်းတော်တွေကိုလူဝစ်လဲတာနောက်ဘုရားဘာသာကျောင်းတိုက်ကိုဝင်သိမ်းတာအဲဒါလည်းပဲတကယ်တမ်းတရားဆန်းစစ်ကြည့်လို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့လျော်ညီတာကိုတွေ့ရတယ်ဗျာနောက်ပြီးတော့ဟိုဟိုကျွန်တော်အမြင်ပြောရလို့ရှင်ပေါ့ဗျာဥပမာဟိုတရားနီလန်းနဲ့ပေါ့ဗျာဓမ္မဆက်နဲ့เนาะဖြည့်ရှင်းလို့ရတဲ့နီလန်းတွေကိုအနေထားတွေကိုသူကအာနာဆက်နဲ့ပါဝင်ပြီးတော့ဖြည့်ရှင်းတဲ့ပုံစံကိုချက်ချင်းလုပ်တဲ့အနေထားတွေတွေ့ရတဲ့ခါကျတော့အရင်ဆိုးရလက်ထက်ကပုံစံတွေနဲ့တိတ်ပြီးတော့ဟိုမကွဲလွဲတာကိုတွေ့ရတယ်ပေါ့အဲ့ဒီခါကျတော့ဒီအချိန်နဲ့နှစ်ခုလုံးကတော့ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ပြောင်းရင်းနဲ့မျိုးသားပြန်လည်တင်ပြရေးအတွက်ကိုအဲဟိုစိုးရိမ်စရာရှိတဲ့အနေအထားနှစ်ခုလို့ကျွန်တော်ကတော့မြင်တယ်
။တစ်ချိန်တည်းမှာပဲသမ္မတဦးသိန်းစိန်ရဲ့ပြောခွင့်ရှိသူလည်းဖြစ်ပြည်ညာရေးဒုဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကတော့ပြည်ပြန်ပြောင်းလဲရေးဟာနောက်ဆုတ်ဖို့တဲ့ရှေ့တိုးဖို့ပဲရှိပြီးတော့အဲ့ဒီလိုရှေ့တိုးတဲ့နေရာမှာပါဝင်ပတ်သက်သူတွေရဲ့အမြင်ကျေမှုကလည်းအရေးကြီးတယ်လို့သူကပြောပါတယ်
။ကျွန်တော်တို့ဆိုရဖို့ရောတတ်မလို့ရောကပြည်ပြန်ပြောင်းလဲရေးလုပ်ငန်းကိုကျွန်တော်ကရှေ့ဆက်ပြီးတော့ဆောင်ရွက်ဖို့ပဲကျွန်တော်ကဆုံးဖြတ်ထားတာဒီနေရာမှာတော့ကျွန်တော်တို့ကခုနပြောသလိုဟုတ်လားရှေ့ကိုတော့သွားမှာပဲရှေ့ကိုသွားတဲ့လမ်းကအဲ့ဒါမြန်မလားနှေးမလားအဲ့ဒါအနောက်ဆက်ရှိမလားမရှိလားဆိုတော့ပါဝင်ပတ်သက်တဲ့လူတွေအားလုံးအမြင်ကျကျလုပ်တဲ့ပုံမှာမူတည်တာပေါ့လေနောက်ကျောင်းပြန်လဲဖို့ဆိုတော့ကျွန်တော်ဘယ်လိုမှဖြစ်နိုင်ကြမရှိ
အစိုးရအဖွဲ့အနေနဲ့လက်တတော်ဖြစ်သွားတဲ့ဖြစ်ရပ်တွေအပေါ်မှာပုံလင်းမြင်တာမျိုးရှိရှိပြည်သူကိုတိတိကျကျပြန်လဲပြောဆိုဖြစ်ကြတာမျိုးတွေမရှိတဲ့အတွက်အစိုးရနဲ့ပြည်သူအကြားမှာဒုလောဒုလောတွေများလာသလိုပြင်ပမှာလည်းကောလာဟာလာတွေများလာတာဖြစ်တယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီရဲ့အတွေ့အမှုဦးကျော်မင်းစွေကပြောပါတယ်
မဟုတ်တဲ့အကြောင်းပြချက်ဟိုမခိုင်လုံတဲ့အကြောင်းပြချက်မကြည့်ရတဲ့အကြောင်းပြချက်နဲ့ပြောနေတဲ့ခါကျတော့ဒုလိုဒုလိုလေးဖြစ်ကုန်တာပေါ့အဲ့တော့အဓိကပြဿနာကဘာလဲဆိုတော့အစိုးရကဘာလို့လို့မပွင့်လင်းတာပွင့်လင်းမြင်တာမှုမရှိတာပွင့်လင်းမြင်တာမှုမရှိတဲ့တွေရိုးရိုးသားသားတည်င်းထုတ်ပြန်မှုမရှိတဲ့တွေဒါတွေကချင်းအောင်ချင်းမားတွေဖြစ်ဟလာတမင်တက်တက်ရည်ရွယ်ချက်နဲ့လုပ်တယ်ဆိုလို့အပြောခံရတာဖြစ်ကောလာဟလတွေဖြစ်ဖြစ်ကုန်တာပဲဒါပဲ
ရသားတပိုင်းအစိုးရအနေနဲ့အရင်ဆေဆွတ်အာဏာရှင်လက်ထက်ကအကျင့်တွေတိုင်းလှုပ်ဆောင်တာဟာတိုင်းပြည်အုပ်ချုပ်သူတွေဟာအရင်လူဟောင်းတွေကပဲဆက်ပြီးတော့အုပ်ချုပ်နေတဲ့အတွက်အကျင့်ဟောင်းတွေပါနေတာဖြစ်တယ်လို့သုံးသပ်သူကတော့မြန်မာမီဒီယာအရေးနဲ့မြန်မာနိုင်ငံရေးကိုစောင့်ကြည့်လေ့လာသူဦးစေဝင်းဖြစ်ပါတယ်
။ဘာကြောင့်ဖြစ်လဲဆိုတော့အရင်ဟိုအရင်လူဟောင်းတွေပဲလှုပ်ခဲ့ပြီးတော့အရင်အကျင့်ဟောင်းတွေကိုပဲဆက်ပြီးတော့ဆွဲကင်တာလို့ပဲဒါအဓိကတော့သူတွေအကျိုးစီးပွားကအရင်စနစ်တုန်းကလို့ဟာမျိုးအတိုင်းနဲ့ပဲသွားမယ်ဆိုဟိုကျိုးစီပွားတွေကကြံနေကြတာပဲဆိုတော့အဲ့ဒါတွေကိုမစွန့်ခွာနိုင်တာပဲအဲပထမတော့ထွက်လာကြတာတော့ဟာလားဒီနေရာတွေမရှိတော့ပါဘူးကျွန်တော်စနစ်တစ်ကိုသွားမယ်ဒါပေမဲ့တကယ်တကယ်လုံရင်းလုံရင်းနဲ့အကျိုးစီပွားထိခိုက်မှုတွေဖြစ်လာတဲ့အခါကျတော့ဇာတိရုပ်ပေါ်လဲတစ်ခါတစ်ခါကျမှသွားပြီးတော့ပေါ်လာတဲ့သဘောဖြစ်တာပဲဗျာ
ဇွန်လ10ရက်နေ့ကတောင်ဝင်းမြို့နယ်မဟာတဏိဒုက္ခကျောင်းတိုက်ကိုအာဏာပိုင်တွေဝင်ရောက်စီးနှင်းပြီးတော့တန်ဃာရော၅ပါးကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာပါဖန်စီခေါ်ဆောင်သွားတဲ့တံဃာတော်တွေကိုတင်ကဲဝက်ကနေလူဝက်လဲပြီးတော့တာမွေရုံမှာအမှုစစ်ဆေးပြီးတော့အာမခံနဲ့ပြန်လွတ်ပေးထားပါတယ်။အစိုးရရဲ့သတင်းရတက်ဖွဲ့အနေနဲ့ဇွန်လ20ရက်နေ့တုန်းကစစ်တပ်ရဲ့လက်နက်စက်ရုံကိစ္စရေးသားခဲ့တဲ့ Unity Channel ၊ပြည်သူ့ခေတ် Channel ၊ Myanmar Post နဲ့ Myanmar Post Global Channel ၊ The Voice Channel နဲ့ The Voice သတင်းစာတွေကိုမေးမြန်းမှုတွေလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုတခါတော့အိန္ဒိယချင်းထိုင်းနိုင်ငံဘက်ကိုအလှည့်ပေးပါစေ။ထိုင်းနိုင်ငံဟာကမ္ဘာပေါ်မှာတတိယအများဆုံးပင်လယ်ဇာတင်ပို့တဲ့နိုင်ငံဖြစ်ပြီးနှစ်စဉ်ဒေါ်လာတန်ပေါင်း 9,000 ကျော်ဖို့တင်ပို့ရောင်းချနေပါတယ်။ဒါပေမဲ့လည်းငားနယ်ပင်လယ်ဇာလုပ်ငန်းတွေမှာလူမှောင်ခိုးကုန်ကူးမှုတွေနဲ့အလုပ်သမားတွေကိုကြေးကျွံသဖွယ်ခိုင်းစေမှုတွေရှိတယ်ဆိုပြီးမကြခင်ကထုတ်ပြန်ထားတဲ့အမေရိကန်နိုင်ငံဂျာယေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာဖော်ပြထားခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ပဇွန်နဲ့တူနာငါတင်ပို့တဲ့အဖွဲ့ကတော့ဒီဖော်ပြချက်တွေဟာမတရားသဖြင့်ဆွဆွဲချက်တွေသာဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါတယ်။ဒီစီရင်ခံစာကြောင့်အလုပ်သမားသိမ်းနဲ့ချီရှိတဲ့သူတို့ရဲ့လုပ်ငန်းတွေထိခိုက်နေရတယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက် Steve Harman ဘန်ကောက်ကနေသတင်းပေးပို့ထားတာကိုမဆုမြတ်မွန်ကပြောပြပါမယ်ရှင်။
ထိုင်းနိုင်ငံကငါးဖမ်းလုပ်ငန်းဟာရွှေပြောင်းအလုပ်သမားတွေကိုအဓိကအားထားရတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။ဒီလုပ်ငန်းမှာအလုပ်သမားတွေကိုကြေးကျွံတွေတစ်ဖွဲ့ခိုင်းစေနေတယ်ဆိုတဲ့အထောက်အထားတွေကိုလူ့အခွင့်အရေးအဖွဲ့တွေနဲ့အနောက်တိုင်းမီဒီယာတွေကသတင်းဖော်ထုတ်ခဲ့ကြပါတယ်။မြန်မာနိုင်ငံသားမင်းမင်းချမ်းဟာဆိုရင်အသက်18နှစ်အရွယ်လွန်ခဲ့တဲ့7နှစ်တုန်းကငါးဖမ်းလေတစ်ခုမှာထိုင်းဘတ်ငွေ600တောင်မပြည့်တဲ့ငွေနဲ့လူကုန်ကူးသူတွေလိင်ညာရောင်းစားတာကိုခံခဲ့ရတယ်လို့ပြောပါတယ်။အဲ့ချိန်တိတ်မရပဲနဲ့နှစ်နဲ့ချီအောင်လို့နေရောညပါအလုပ်လုပ်ခဲ့ရပြီးတော့ဖျားနာချိန်မှာတော့မှနားခွင့်မရခဲ့ပါဘူ
းသူတို့နှိပ်စက်တာခံပြီးမှတေးရမှစား
I thought it was better to die by jumping into the water than to die by being tortured by these people
ဒီလိုမျိုးနှိပ်စက်ခံရမယ့်အတူတူရေထဲခုန်ချပြီးတော့တေးချောင်းကြံဖို့ကျွန်တော်စဉ်းစားခဲ့ပါတယ်တဲ့တကယ်ချင်းတွေဝိုင်းဆွဲပြီးအသက်ကယ်ခဲ့လို့သူအခုလိုအသက်ရှင်နေခဲ့တာလို့ပြောပြပါတယ်မင်းမင်းချက်ဟာဒီအင်ဒိုနီးရှားနိုင်ငံအမ်ဘွန်ကျွန်းမှာထွက်ပြေးပုန်းအောင်နေခဲ့ရပြီးတော့အခုနှစ်ရောက်တော့မှနိုင်ငံတကာရွှေပြောင်းအလုပ်သမားအဖွဲ့ IOM ရဲ့အကူအညီနဲ့နေရက်ပြန်နိုင်ခဲ့ပါတယ်။ဒီလိုအဖြစ်အပျက်တွေကိုကိုယ်တိုင်ကြုံခဲ့ရသူတွေရဲ့ပြောပြချက်တွေကြောင့်ပဲထိုင်းနိုင်ငံဟာလူကုန်ကူးမှုအဆိုးဆုံးဖြစ်နေတဲ့နိုင်ငံစည်းရင်းထဲမှာထည့်သွင်းခံခဲ့ရပါတယ်။ထိုင်းနိုင်ငံကပင်လယ်ဇာထုတ်လုပ်တဲ့လုပ်ငန်းတွေမှာအလုပ်လုပ်နေတဲ့အလုပ်သမား18ရာခိုင်နှုန်းကနေ59ရာခိုင်နှုန်းကြားဟာသူတို့စန္ဒမပါပဲအတင်းအကျပ်အခိုင်းခံနေရတယ်ဆိုတဲ့စစ်တမ်းတွေကိုမကြခင်တုန်းကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနထုတ်ပြန်တဲ့အစီရင်ခံစာထဲမှာမိမောင်းထုတ်ပြခဲ့ပါတယ်။ဒါပေမဲ့ထိုင်းဂျူနာငါးလုပ်ငန်းရှင်များအတင်းကတော့ဒီအစီရင်ခံစာပါအချက်တွေကိုညှင်းဆန်ပြီးတော့အချက်အလက်တွေဟာမှားနေတယ်လို့ဝေဖန်ပါတယ်။အလုပ်သမားတွေကိုကျင့်ဝတ်နဲ့အညီတရားမျှတတခိုင်းနေဆိုတာကိုအပြင်ကနေလာပြီးတော့လဲစစ်ဆေးနိုင်ပါတယ်လို့ထိုင်းငါးလုပ်ငန်းရှင်များအဖွဲ့အစည်းအကဲဖန်နီစူဝမ်ဂျာနာဝက်ကပြောဆိုပါတယ်။ထိုင်းနိုင်ငံကပဇွန်နဲ့ငါးလုပ်ငန်းတွေမှာအလုပ်သမားတွေကိုခေါင်းပုံဖြတ်တာမရှိဘူးလို့သူကညှင်းဆိုပါတယ်
။ Consumer perception we have to work on it. We have to provide the truth.If we keep lying
စားသုံးသူတွေရဲ့အမြင်ရှင်းအောင်ကျွန်တော်တို့အမှန်တန်ရှင်းပြတသက်ပြဖို့လိုပါတယ်ကျွန်တော်တို့ဘက်ကညာလို့ရှင်းအနည်းနဲ့မြန်သူတို့ကမတရားလုပ်တာကိုသိသွားမယ်အခုချိန်မှာရင်ဆိုင်နေရတာတွေတက်ပို့ပြီးတော့ဆူတာတွေကြုံရနိုင်ပါတယ
်အလုပ်သမားတွေကိုကြေးကျွံတဲ့ဖွဲ့ခိုင်းစေတယ်ဆိုတဲ့သတင်းတွေကြောင့်ကြရရိုက်ခတ်မှုတွေဟာရှိနေပါတယ်နိုင်ငံတကာမှာပင်လယ်ဇာလက်လီရောင်းတဲ့လုပ်ငန်းကြီးတချို့ကထိုင်းနိုင်ငံစီကဝယ်ယူမှုတွေကိုဖျက်တောက်ခဲ့ပါတယ်အခုလိုမျိုးနိုင်ငံသားကဝယ်ယူနေသူတွေကသူတို့ကိုပင်လယ်ဇာဖြန့်ဖြူးနေတဲ့လုပ်ငန်းတွေထဲမှာအာဓမအလုတ်ခိုင်းခံရတာတွေမရှိဘူးဆိုတာသိကြအောင်လို့အစိုးရမဟုတ်တဲ့အဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်ဖို့ကိုလည်းစီစဉ်နေကြပါတယ်ရှင်
မဆုမြမွန်ပြောပြခဲ့တာပါရှင်အခုတခါတော့တဘာဝဘီအန်ဒီတွေနဲ့အများဆုံးရင်ဆိုင်နေရတဲ့အာရှတိုက်အတွက်ဘန်ကောက်မြို့မှာဆွေးနွေးခဲ့ကြတာကိုလည်းပြောပြပေးပါဦးမယ်အာရှနိုင်ငံတွေဟာတကမ္ဘာလုံးမှာတွေ့ကြုံနေရတဲ့မုန်တိုင်းငလျင်အပူဒဏ်တွေစတဲ့တဘာဝဘီအန်ဒီတွေကို80ရာခိုင်နှုန်းလောက်ကြုံနေရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်အဲ့ဒီလိုတဘာဝဘီအန်ဒီတွေကနေလူသားနဲ့စီးပွားရေးအရာဆုံးရှုံးမှုတွေနည်းနိုင်သမျှနည်းအောင်ဘလို့တုံ့ပြန်ကာကွယ်ထူထောင်ကြမလဲဆိုတာကိုကုလသမဂ္ဂကကြည့်မှုပြီးတော့ဘန်ကောက်မှာနိုင်ငံပေါင်း40ပါဝင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်အဲ့ဒီကြောင့်ပြည်စုံကိုတော့ VOA သတင်းတောက်ရွန်ကော်ပင်ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးကိုငိမ့်ချန်းကပြောပြပေးမှာပါရှင်
နိုင်ငံပေါင်း40ကျော်ကကိုယ်စားလှယ်ပေါင်း250ကျော်တက်ရောက်ခဲ့တဲ့ဒီ၄ရက်ကြာကျင်းပတဲ့အစည်းအဝေးမှာအစိုးရတာဝန်ရှိသူတွေအနေနဲ့အရင်ဆယ်စုနှစ်တွေကတည်းကဆွေးနွေးခဲ့တဲ့တဘာဝဘေးအန္တရာယ်ကနေအသက်ဘေးဆုံးရှုံးမှုကိုရှော့ချဖို့နည်းလမ်းတွေဆွေးနွေးခဲ့ကြပါတယ်။ကမ္ဘာစီးပွားရေးရဲ့အဓိကမောင်းနှင်အားဖြစ်လာတဲ့အာရှပစိဖိတ်ဒေသမှာတဘာဝဘေးအန္တရာယ်တွေကြောင့်စီးပွားရေးအရာဆုံးရှုံးမှုပိုများလာတယ်လို့ဖွင့်ပွဲအခမ်းအနားမှာထိုင်းအာနာသိန်းဒုတိယခေါင်းဆောင်ဗိုလ်ချုပ်တန်နဆက်ပါတီမာပါရခွန်ကပြောပါတယ်။
Asia Pacific is a high risk region.
Asia Pacific ဒေသဟာအန္တရာယ်အလွန်များတဲ့ဒေသအဖြစ်ပြီးခဲ့တဲ့10နှစ်အတွင်းမှာသဘာဝဘေးအန္တရာယ်အများစုကိုခံခဲ့ရတာပါ။သဘာဝဘေးအန္တရာယ်ဆယ်ခုတည်းမနည်းဖြစ်ပွားခဲ့ပြီးတော့မြေရွတ်နိုင်ငံတွေအသက်စီးဆင်းတွေပျက်စီးခဲ့ရတာပါ။ထိုင်းနိုင်ငံအနေနဲ့သဘာဝဘေးအန္တရာယ်ကြီးနှစ်ခုဖြစ်တဲ့ဆူနာမီနဲ့ရေကြီးခြင်းကို2004ခုနှစ်နဲ့2011ခုနှစ်တို့မှာရင်ဆိုင်ခဲ့ရပါတယ်။
2011ခုနှစ်ထိုင်းနိုင်ငံအလဲပိုင်းပြည်နယ်တွေမှာရေကြီးတဲ့အတွက်လူ800ကျော်သေဆုံးခဲ့ပြီးစီးပွားရေးရာပျက်စီးဆုံးရှုံးမှုပေါင်းဒေါ်လာ45ဘီလီယံရှိခဲ့ပါတယ်။အဲ့ဒီမှာအဓိကဆက်မှုလုပ်ငန်းတွေတည်ရှိပြီးတော့ကမ္ဘာကားထုတ်လုပ်မှုနဲ့လျှက်စစ်ပစ္စည်းတွေထုတ်လုပ်တဲ့လုပ်ငန်းတွေထိခိုက်ခဲ့ရပါတယ်။2004ခုနှစ်အိန္ဒိယသမုဒ္ဒရာမှာလှုပ်ခဲ့တဲ့ငလျင်နဲ့ဖြစ်ခဲ့တဲ့ဆူနာမီကြောင့်နိုင်ငံ14နိုင်ငံကလူအသက်ပေါင်း 23,000 ကျော်သေဆုံးခဲ့ရတဲ့အဖြစ်ပြက်ပြီးမှရခဲ့တဲ့သဘောတူညီချက်အတိုင်းအခုအစည်းအဝေးပွဲကိုဆက်လက်လှုပ်ဆောင်နေတာဖြစ်ပါတယ်။2008ခုနှစ်တုန်းကလည်းမြန်မာပြည်မှာနာဂစ်မုန်တိုင်းတိုက်ခဲ့တဲ့အတွက်လူအသက်ပေါင်း3000ကျော်သေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းဖိလစ်ပိုင်မှာတိုက်ဖွန်းမုန်တိုင်းဟိုင်ယန်တိုက်ခဲ့တဲ့အတွက်လူပေါင်း6000ကျော်သေဆုံးခဲ့ပါတယ်။ဒါပေမဲ့အခြားမုန်တိုင်းတန်ခံဒေသတွေဖြစ်တဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့ဟာကြိုတင်သတိပေးချက်တွေဒေသတွင်းမှာပြင်ဆင်ထားမှုကြောင့်သေဆုံးမှုအရေအတွက်ကိုတိတိတသားရှော့ချနိုင်ခဲ့ပါတယ်။ဒေသခံအဖွဲ့အစည်းတွေကြမ်းကြမ်းခံနိုင်ဖို့နဲ့ထိရောက်တဲ့သတိထားမှုတွေရှိဖို့လှုပ်ဆောင်မှုတွေဟာတိတိတသားတိုးတက်လာပါတယ်လို့ကုလသမဂ္ဂရဲ့သဘာဝဘေးအန္တရာယ်ရှော့ချရေးအဖွဲ့ကိုယ်စားလှယ်မာဂရီတာဝေးစတွန်ကပြောပါတယ
် We can say that fewer people lose their lives
လူသက်ဆုံးရှုံးမှုနည်းသွားပါပြီလို့ကျွန်တော်တို့ပြောနိုင်ပါပြီတချို့တိုင်းပြည်တွေမှာစီးပွားရေးပျက်စီးဆုံးရှုံးမှုတွေဟာထိတ်ချုံနိုင်တဲ့အခြေအားကိုရောက်နေပါပြီကျွန်တော်မှာအခုပို့ပြီးတော့ကောင်းတဲ့ကြိုတင်အသိပေးစနစ်လည်းရှိပါတယ်ဒါပေမဲ့ကျမတို့ပို့ပြီးတော့ကောင်းအောင်လုပ်ရမယ်ဆိုတာကိုလည်းသိပါတယ်။တိုင်းပြည်အတော်များများဟာသဘာဝဘေးအန္တရာယ်အတွက်ကောင်းကောင်းပြင်ဆင်ထားနိုင်ခဲ့ပါပြီ။နောက်ပြီးတော့အဲ့ဒီတိုင်းပြည်တော်တော်များများမှပဲရုတ်တရက်အခြေအနေမှာလူတွေကိုကယ်ထုတ်ဖို့ကောင်းကောင်းကိုလုပ်နိုင်နေပါပြီ
။ Wisdom ကဖိလစ်ပင်းကဟိုင်ယန်မုန်တိုင်းနဲ့အိန္ဒိယက Filing မုန်တိုင်းတို့မလာခင်လူတွေအများကြီးကယ်ထုတ်နိုင်တာကိုဥပမာပေးပြောကြားသွားတာပါ။ကောင်းမွန်တဲ့ကျန်းမာရေးစနစ်ပညာရေးနဲ့ဝင်ငွေမြင့်မားလာခြင်းတွေဟာအောက်ခြေလူတန်းစားတွေအတွက်သဘာဝဘေးအန္တရာယ်ကိုခံနိုင်ရည်စွမ်းတိုးတက်လာအောင်ထောက်ပံ့ပေးထားတဲ့ဖွံ့ဖြိုးမှုတွေဖြစ်တယ်လို့ဆိုပါတယ်။သဘာဝဘေးအန္တရာယ်ကြားရောက်နိုင်တဲ့ဒေသမှာနေထိုင်တဲ့အမျိုးသမီးတွေရဲ့ဘဝကိုမြင့်တင်ပေးခြင်းပိုပြီးထိရောက်တဲ့ကြိုတင်သတိပေးစနစ်တည်ဆောက်ခြင်းဗဟုထိန်ချုပ်မှုကိုရှော့ချခြင်းနဲ့ဥပဒေအသစ်ပြဋ္ဌာန်းခြင်းတွေလုပ်ဖို့အတွက်အခုပတ်စည်းဝေးမှာဥတည်ပါတယ်။ဂျပန်နိုင်ငံဆန်တိုင်းမြို့မှာကျင်းပပြုလုပ်မဲ့တတိယအကြိမ်ကုလသမဂ္ဂသဘာဝဘေးအန္တရာယ်များရှော့ချရေးအစည်းအဝေးမှာအာရှပစိဖိတ်ဒေသဌာနဆိုင်ရာအစည်းအဝေးကနောက်ဆုံးဆုံးဖြတ်ချက်တွေကိုထည့်သွင်းစဉ်းစားမှာဖြစ်ပါတယ်
။ကိုငိမ့်ချန်းပြောပြခဲ့တာပါ။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။